ဟုတ်ကဲ့မိညူစားပန်မျိုးကိုဂျကာတာမြို့မှာဒီဇင်ဘာလ1ရက်နေ့ဒီကနေ့မနေ့ပိုင်းကတွေ့ဆုံမေးမြန်းခွင့်ရခဲ့တာဖြစ်ပါတယ်။မိညူစားပန်ကြီးဟာမြန်မာနိုင်ငံရေးဆောင်ရွက်နေတဲ့အင်ဒိုနီးရှားပါလီမန်အမတ်များအဖွဲ့ရဲ့အတွင်းရေးမှူးဖြစ်တယ်လို့မြန်မာနိုင်ငံရေးဆောင်ရွက်နေတဲ့အာဆီယံပါလီမန်အမတ်များအဖွဲ့ AIPMC ရဲ့ဒုတိယဥက္ကဋ္ဌလည်းဖြစ်ပါတယ်။အခုလိုမြန်မာနိုင်ငံရေးဆွေးနွေးမှုတွေကိုဂျကာတာမြို့မှာအစည်းအဝေးလုပ်ရတဲ့အဓိကရည်ရွယ်ချက်ကိုမေးကြည့်မိပါတယ
်။Because so far we don't have a chance to meet with Junta, with Suu Kyi, all the parties concerned on Myanmar. So this is a good chance to meet without blaming us.
ဘာဖြစ်လို့လဲဆိုတော့ကျမတို့အနေနဲ့စစ်အစိုးရနဲ့တွေ့ဆုံဆွေးနွေးမရသေးတယ်လို့ဒေါအောင်ဆန်းစုကြည်ပြီးတော့မြန်မာနိုင်ငံရင်းနဲ့ပတ်သက်သူအားလုံးကိုတွေ့ဆုံခွင့်အခွင့်အရေးရလာမှာဖြစ်ပါတယ်။တခါဒီအစည်းအဝေးဟာအလို့တဘောဆွေးနွေးတဲ့အစည်းအဝေးဖြစ်တာကြောင့်တဦးကိုတယောက်ကအပြစ်ဖို့နေစရာမလိုပဲလွတ်လွတ်လပ်လပ်ဆွေးနွေးနိုင်တဲ့ပွဲဖြစ်ပါတယ်လို့ပြောပါတယ်
။ But Jakarta informal meeting like Indonesian initiative to speed up the democratic process in Myanmar.
ဒီဂျာကာတာအလွတ်တဘောဆွေးနွေးပွဲဟာမြန်မာနိုင်ငံအရေးပါဝင်ဆောင်ရွက်နေသူအားလုံးပါမဲ့အစည်းအဝေးဖြစ်တယ်လို့မြန်မာနိုင်ငံဒီမိုကရေစီပြုပြင်ပြောင်းလဲရေးကိုအချိန်အဟုန်မြင့်တင်ပေးမဲ့ပွဲလဲဖြစ်တယ်လို့ဆိုပါတယ်ဒီပွဲဟာအင်ဒိုနီးရှားနိုင်ငံကကြီးမှုကျင်းပမဲ့ပွဲပါဒီဆွေးနွေးပွဲနဲ့ပတ်သက်ပြီးနိုင်ငံသားရေးဝန်ကြီးကလည်းမူအရသဘောတူပြီးဖြစ်တာမို့သမရကိုဆက်လက်တင်ပြထားတာပါလို့ပြောပါတယ်ဟုတ်ကဲ့ခင်ဗျာမြန်မာနိုင်ငံအရင်နဲ့ပတ်သက်ရင်အရင်ကလည်းဘန်ကောက် process လို့နာမည်ပေးထားတဲ့အစည်းအဝေးတစ်ခုထိုင်းနိုင်ငံကကြီးမှုကျင်းပခဲ့တဲ့အတွေ့အကြုံရှိခဲ့ပါတယ်။ဒါပေမဲ့ရလတ်အဖြစ်ဘာမှထွက်မလာပါဘူး။အဲ့ဒီဘန်ကောက် process နဲ့ဂျကာတာ informal meeting ဟာဘာများခြားနားနေပါလဲခင်ဗျာ
။ Yeah, we expect to come to the agreement.
ကျမတို့အနေနဲ့သဘောတူညီချက်တစ်ခုခုရလိမ့်မယ်လို့မျှော်လင့်ထားတယ်လို့ဆိုပါတယ်။တဆက်တဲ့ဘန်ကောက် process နဲ့ဂျာကာတာအလွတ်တဘောအစည်းအဝေးကွာခြားခြင်းနဲ့ပတ်သက်ပြီးဆက်ပြီးပြောရမှာဘန်ကောက် process ကိုစီစဉ်သူမစ္စတာတက်ဆင်ဟာသူ့ရဲ့စီးပွားရေးရင်းနှီးမြှုပ်နှံမှုတွေမြန်မာနိုင်ငံမှာအများကြီးရှိနေခြင်းဟာအစည်းအဝေးကရလတ်ကောင်းထွက်မလာခြင်းအကြောင်းတစ်ခုဖြစ်ပါတယ်လို့ထောက်ပြပါတယ
် His business with Myanmar is so big so peopleDo not trust him. At least, yeah, not 100%.
မြန်မာနိုင်ငံနဲ့လုတ်ကင်ထားတဲ့သူ့စီးပွားရေးလုပ်ငန်းတွေဟာတိတ်ပြီးကြီးလွန်ပါတယ်။ဒါကြောင့်လူတွေကသူ့ကိုမယုံတာပါ။အ ਨੇ ဆုံးယာနုံးပြီတော့မယုံကြည်နိုင်တာဖြစ်ပါတယ်လို့ပြောပါတယ်။ဆက်လက်ပြီးဂျကာတာအလွတ်တဘောအစည်းအဝေးပွဲဖြစ်မြောက်ဖို့အတွက်အင်ဒိုနီးရှားသမ္မတကြီးကတော့တာဝန်ခံမယ်လို့ထင်ပါသားလို့မေးကြည့်ရမှာတော့ကျမတို့သမရာကြီးဟာစစ်သားဖြစ်ပေမဲ့နည်းနည်းတော့ပြော့ပါတယ်။ဒါပေမဲ့မြန်မာနိုင်ငံအရေးနဲ့ပတ်သက်ရင်နိုင်ငံသားရေးဝန်ကြီးကတော့ပြက်ပြက်သားသားဆောင်ရွက်မဲ့သူဖြစ်ပါတယ်လို့ပြောသွားပါတယ်ခင်ဗျာ။